ကျတော့ NLD ပါတီကဥဆောင်ပြီးတော့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့ဆိုပြီးတော့လက်မှတ်ရေးထိုးတဲ့လှုပ်ရှားမှုတွေဆောင်ရွက်ခဲ့ကြတယ်။အခုဦးသိန်းစိန်ရဲ့လူငယ်ချမ်းသာကွင်းအမိန့်ကလည်းကျင်ညာပြီးသွားပြီးနိုင်ငံရေးအကျဉ်းသား2000ကျော်ထဲမှာအခု40နဲ့50ကျားလောက်ပဲလွတ်လာတာတွေ့ရပါတယ်။ဆိုတော့ဒီလက်မှတ်ရေးထိုးလှုပ်ရှားမှုတွေကိုပေါ့လေဘယ်လိုပုံစံမျိုးနဲ့ဆက်လုပ်သွားမလဲ။နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့ဆက်ကြိုးပမ်းသွားမယ့်အစီအစဉ်လေးသိပြရစီခင်ဗျာ။
ကျွန်တော်ဆက်လုပ်သွားမယ်ခင်ဗျာဆက်လုပ်သွားမယ်ပထမတစ်ချက်ပြောချင်တာကဘာလဲဆိုတော့ဒီဦးသိန်းစင်ရဲ့လူငယ်ချမ်းသာကွင်းဆိုတော့လေဒီဟာကလူငယ်ချမ်းသာကွင်းမဟုတ်ပါဘူးနိုင်ငံရေးကျင်းသားတွေရောနိုင်ငံရေးကျင်းသားတွေမိသားစုတွေရောနိုင်ငံရေးကျင်းသားတွေပုံမှာစေနာထားနေတဲ့လူတွေရောနိုင်ငံရေးကျင်းသားတွေရှိနေတယ်ဆိုတဲ့အသည့်နဲ့ဒီနိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးကိုဆောင်ရွက်ခြင်းနဲ့လူတွေရဲ့အလုံးရဲ့စိတ်ဆန္ဒတွေကိုစော်ကားလိုက်တဲ့အယောပြည့်ချော်ပြလိုက်တဲ့ပညာချက်သာဖြစ်တယ်အဲ့ဒါကြောင့်ဒီနိုင်ငံရေးကျင်းသားလွတ်မြောက်ရေးကိစ္စတွေကပိုးပြီးတော့တက်ကြွတဲ့စိတ်ဓာတ်နဲ့ခိုင်မာတဲ့စိတ်ဓာတ်နဲ့တောင်းဆိုခြင်းနဲ့စိတ်ဓာတ်ကြီးနဲ့ဆက်ပြီးတော့လှုပ်ရှားသွားမယ်လက်မရည်ထိုးပွဲတွေလုပ်သွားမယ်လို့ကျွန်တော်အဲ့လိုပဲယူပါတယ
်လက်တလောလွတ်ပေးလိုက်တဲ့အခြေအနေတွေကြည့်ပြီးတော့နိုင်ငံရေးကျင်းသားတွေများများပါမလာတာကိုကြည့်ပြီးတော့ဆရာတို့ရဲ့တောင်းဆိုလှုပ်ရှားမှုတွေကိုလစ်လျူရှုတယ်လို့ပဲမြင်သလားဒါမှမဟုတ်သူ့မှာတခြားဘလို့အစီအစဉ်တွေရှိမယ်လို့ယူဆလို့ရပါလေခင်ဗျာ
သူတို့ကတော့လျှူရှုလို့မရဘူးခင်ဗျာဒီဟာဘာလို့ဆိုတော့အမှန်တိုင်းပြောရင်ဒါ NLD ပါတီတခုတည်းရဲ့တောင်းဆိုချက်လည်းမဟုတ်ဘူး NLD ပါတီတခုရဲ့လှုပ်ရှားမှုလည်းမဟုတ်ဘူးဒါအကုန်လုံးဒီကိုယ့်ရဲ့အဖွဲ့ဆိုရဲလူငယ်အဖွဲ့ကြီးပေါင်းများစွာလူငယ်အင်အားစုပေါင်းများစွာရဲ့အဲ့ဒါသူပေါင်းလှုပ်ရှားမှုတောင်းဆိုမှုဖြစ်ပါတယ်နောက်တစ်ခါပြည်သူများကိုယ်တိုင်ကပါဝင်ပြီးတော့ပြည်သူများရဲ့အဲ့ဒါတောင်းဆိုတင်ပြခြင်းများဖြစ်တယ်လို့ပြောကြပါတယ်အဲ့တော့ကျွန်တော်ဒါသူတို့လျှူရှုတယ်လို့တော့ကျွန်တော်ကသောမတာဦးလေးယူကျူတယ်ဆိုရင်လေအဲသူတို့ကအမားတစ်ခုကိုတက်ပြီးတော့တူးလွန်တာပဲဖြစ်မယ်လို့ကျွန်တော်ပြောချင်ပါတယ
်ဦးသိန်းစိန်အစိုးရအနေနဲ့ဒီလူငယ်ချမ်းသာကွင်းနောက်ထပ်ပေးမယ်ဆိုတော့ပြောတဲ့ဆိုတဲ့ရင်လည်းနည်းနည်းခက်တဲ့ကြားရပါတယ်နိုင်ငံရေးအကျဉ်းသားမိသားစုဝင်တွေထဲရပါလေဟိုဆရာတို့ရောယုံကြည်ပါလားခင်ဗျာနောက်ထပ်လူငယ်ချမ်းသာကွင်းရှိလာလိမ့်မယ်လို့
ရှိမဖြစ်နိုင်ပါဘူးခင်ဗျာမဖြစ်နိုင်ပါဘူးဒါကလေးစားတဲ့အလုံးမဟုတ်ပဲအဲသူတို့ဒီလုပ်ငန်းပေါ်မှာသူတို့ရဲ့အဲ့လားပြည်သူနဲ့သာနာသဘောထားတွေပြီးငယ်တဲ့စိတ်ဆန္ဒသဘောထားတွေနိုင်ငံရေးဆန္ဒတွေကိုပေါ်ပြနိုင်ပြီမလို့ဒီလုပ်ငန်းကိုတော့လုပ်ငန်းတစ်ခုအနေနဲ့ကတော့ကလေးစားလို့လုံးဝမရပါဘူးဒီနေ့လွတ်လိုက်နောက်တနေ့လွတ်လိုက်ဆိုတာမျိုးလုံးလို့မရပါဘူးဒါသူနားလေတဲ့အဲ့လားသူတို့ဆုံးဖြတ်တဲ့သူတို့ဒီအသေးပဲဖွင့်တဲ့လူကြီးချတာဖွင့်မယ်ဖြစ်တယ်လို့အဲ့လိုပဲသူတို့မှတ်ယူရမှာဖြစ်ပါလေဒါမျိုးဟာဘဝပြည်နိုင်ငံရေးရာဇဝင်မျိုးမဟုတ်ပါဘူးကမ္ဘာနိုင်ငံရေးရာဇဝင်မှာတောင်မှရှိနိုင်မှုခဲရင်းနဲ့လုံးကိုဒီသေးသေးနဲ့စိတ်သားတွေနဲ့တုံ့ပြန်နဲ့ပေါ်ပြကြရတာဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်ပြီးခဲ့တဲ့သတင်းဘက်ကပဲအစိုးရရဲ့အကြံပေးအဖွဲ့ဝင်တယောက်ကလည်းအဲ့စကားမျိုးပြောတယ်ပေါ့လေနောက်ထပ်အစီအစဉ်တွေရှိပါသေးတယ်စသဖြင့်ပေါ့ဆရာကြီးဒီပေါ်ဒီမှာရောဆရာတို့ကဘယ်လိုမြင်တော့
ကျွန်တော်ကတော့အဲ့လိုမထင်ပါဘူးဒီလူတွေကအခုပြောနေတယ်ဆိုတာကသူကအကြံပေးပုဂ္ဂိုလ်အနေနဲ့ပြောနေတာလားအစိုးရရဲ့အဲဒီပြောရေးဆိုရင်ရှိရပုံစံလူတယောက်အနေနဲ့ပြောနေတာကလည်းမသိဘူးလို့စားမလို့ဖြစ်နေပါတယ်နောက်တစ်ချက်ကကျွန်တော်တို့ဒီလူတွေရဲ့စကားကိုသိပြီးတော့ကျွန်တော်အလေးထားပြသိပြီးတော့ဒုလမယ်မဟုတ်ဘူးလို့ထင်ပါတယ်ဘာဖြစ်လဲဆိုတော့ဒီလူတွေဟာသမလာကိုအကြံပေးမဲ့ပုဂ္ဂိုလ်များဒီအကြံပေးမဲ့ပုဂ္ဂိုလ်များဗဇက်ကန်ကြီးဘာတွေ့လာလဲဆိုတော့ဘာမှမနိုင်ငံရေးကျင်းသားမရှိပါဘူးလို့တွေ့ပြီးအဲ့လိုဆိုတဲ့ကနေပြီးတော့ဟလာသူတို့ဗဇက်ကန်ကြီးနောက်ထပ်တွေ့လာမဲ့သမလာကိုပေးမဲ့အကြံဉာဏ်ဆိုတာတွေဟာလည်းနိုင်ငံရေးကျင်းသားမရှိဘူးဆိုတဲ့အတွင်းဂျင်းတွေကကြည့်နေတဲ့စိတ်ထားနဲ့ခြေပြီးတော့လာတွေ့လာမဲ့ဒီလက်ကဒီအံမဲ့ထွက်တော်မှာပဲဟလာထွက်မှာပဲလို့ဖြစ်ပြီးသားဖြစ်တဲ့အတွက်ကျွန်တော်ထင်တယ်နိုင်ငံရေးကျင်းသားကိစ္စတွေပတ်သက်လို့အလေးနဲ့ထားကြည့်သာနာသိစေနာရှိခြင်းတို့မလဲနိုင်ငံရေးပြဿနာများကိုဖြေရှင်းအတွက်ဒါအလိုရေးကြီးတဲ့ကိစ္စရဖြစ်တယ်အဲ့ဒါအခြေသားတစ်ခုထောင်ထဲတန်နိုင်နောက်ကနေပြီးတော့တန်နိုင်ရှိကိုထုတ်တာဆွဲထုတ်တာထောင်ထဲကနေပြီးတော့အပြင်ပါကိုဆွဲထုတ်တာတော့ညလာမကဘူးဆိုတဲ့သဘောသားကိုသူတို့ပြိတ်ပြီးတော့နားလည်မဲ့ပုံစံမရှိပါဘူ
းနိုင်ငံရေးအကျဉ်းသားတွေလွတ်လာဖို့ဆိုရင်ပေါ့ဆရာရေဟိုလူငင်းချမ်းသာကွက်ဆိုတာလည်းခုနကဆရာပြောသလိုကလေးကစားဆရာမဟုတ်ဘူးခဏခဏလွတ်နေလို့လဲဒါမသိတော့ဘူးကဘာမှလည်းမရှိဘူးမြန်မာမှာလည်းမရှိဘူးဆိုတော့ဘလို့ပုံစံမျိုးနဲ့လွတ်ပေးရမလဲဆရာရေဆရာအမြင်ပေါ့နော
်ဆက်ထားတော့ကျွန်တော်တောင်းဆိုတဲ့ပုံစံကသုံးဖို့လဲအဲ့ဒါနိုင်ငံရေးအင်အားစုအားလုံးကနေတောင်းဆိုနေတဲ့ပုံစံကသုံးဖို့လဲကဘာကနေတောင်းဆိုနေတဲ့ပုံစံအတိုင်းပဲဖြစ်တယ်လို့ကျွန်တော်စားပါတယ်အဲ့ဒါတော့နိုင်ငံရေးကျန်းသားအားလုံးကိုလွတ်ပေးဖို့ပဲဖြစ်ပါတယ်ခင်ဗျာဘာဖြစ်လို့ဆိုတော့ကျွန်တော်နိုင်ငံရေးကျန်းသားကြီးလွတ်ပြီးတောင်းဆိုတဲ့စကားကိစ္စတခုကထောင်ထဲရောက်နေတဲ့လူတွေကိုလွတ်ပြီးုံတက်တက်ဆိုတဲ့စကားမျိုးကိုကျွန်တော်ပြောနေတာမဟုတ်ဘူးဒီပုဂ္ဂိုလ်တွေကတိုင်းပြည်ကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေတိုင်းပြည်ရဲ့အရေးအရာတွေမှာပါဝင်လှုပ်ရှားနေခဲ့တဲ့လူတွေဒီလူတွေဟာထောင်ထဲကိုကြားခြင်းဟာလဲသူတို့တိုင်းပြည်ကိုဆောင်ရွက်ခြင်းဖြစ်တယ်အလားတူပဲထောင်ကထွက်လာခြင်းဟာလဲတိုင်းပြည်ကိုဆောင်ရွက်ခြင်းဖြစ်စေတဲ့လူ ကျမကြီးစားတယ
်ဆိုဘက်ကလည်းတချို့ပြောတဲ့ဆိုတဲ့ကြတာပေါ့နော်တည်ငြိမ်မှုအခြေအနေတွေကိုစောင့်ဆိုင်းနေတယ်ပေါ့ချေသူတို့ဘက်မှာဒီနိုင်ငံအကျဉ်းသားတွေလွတ်လပ်ရင်စူးစူးဘူးတွေများဖြစ်လာမလားဆိုပြီးတော့စိုးရိမ်ပူပန်မှုတွေလည်းရှိတယ်လို့ပြောတယ်ဆိုတော့အဲ့ဒါရောဆရာအနေနဲ့ဘယ်လိုများသုံးသပ်ပါလဲ
ဒီလိုပြောမှချင်းနေဗျာဒီကကနိုင်ငံအကျဉ်းသားအများစုကိုကြည့်မယ်ဆိုရင်ကျွန်တော်ထင်တယ်ဒီနိုင်ငံအကျဉ်းသားက2000ကျော်ကြီးတဲ့အခါထဲမှာကြည့်မယ်ဆိုရင်2000ကျော်တုန်းကစူပူရေးသမားတွေလို့သာတို့ခင်တို့တမခဲရာဆိုလို့ရှိရင်ဘာမပြီးဟာဒီလူတွေတောင်းတဲ့မုံဝင်ကကာလတုန်းကတိုက်ပြီးဟာတခါလဲစူပွက်ပြီးတော့ခဏခဏဟိုမှာဘုံခွဲဒီမှာဘုံခွဲဟိုမှာသန္နပြဒီမှာသန္နပြချင်းဒီမှာပေါ့
အခုဆရာပြောသလိုပေါ့လေထောင်ထဲရဲ့နိုင်ငံရေးသမားတွေဟာနိုင်ငံရဲ့အကျိုးကိုလိုလားတဲ့သူတွေပေါ့နော်နိုင်ငံကိုတကယ်ဖွံ့ဖြိုးအောင်လုပ်ချင်တဲ့စေနာရှိတဲ့ပုဂ္ဂိုလ်တွေဆိုတာအစိုးရဘက်ကနားလည်လာအောင်ယုံကြည်လာအောင်ပေါ့လေပယ်အရာတွေကအတားအဆီးဖြစ်နေတယ်လို့ဆရာထင်ပါလဲခင်ဗျာ
အဲ့တော့ကျွန်တော်ချင်းနေသူတို့ဆိုဆိုရဲငကိုမူလာကလေးကနိုင်ငံရေးသုံးဌာနပေါ်ဗျာနိုင်ငံရေးစေတနာပေါ်ဗျာအဲ့ဒါကင်းမဲ့ခြင်းကအခြေခံတာပဲခင်ဗျာသူတို့ဘလူးမှမပြီးဘူးဘလူးကမှဒီနိုင်ငံရေးသုံးဌာနများကိုဖြည့်ရှင်းနိုင်ပြီပဲလို့အခြေဦးသနတ်သားတွေပေါင်းလာတယ်နိုင်ငံရေးသုံးဌာနတွေကိုဖြည့်ရှင်းနိုင်ပဲလို့သိစားနေရသဘောထားရှိတယ်အဲ့ဒီသဘောထားတွေပြန်လိုက်ပူပါတယ်
ဆရာဝန်တွေကိုကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာ